တော်ရရှိများခင်ဗျာအခုတပတ်ဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ဒီ1990ပြည့်နှစ်ရွေးကောက်ပွဲမှာပလဲမျိုးနဲ့မဲဆန္ဒနယ်ကနေရွေးခံခဲ့ရတဲ့ဒေါက်တာဦးတင်ဆွေပြီးတော့ကနေဒါနိုင်ငံတော်ရွန်တိုမြို့မှာအခြေစိုက်ရှိနေတဲ့မြန်မာကျောင်းသားများဒီမိုကရက်တစ်အဖွဲ့ကပြည်ပရေးရာတာဝန်ခံဦးညွန့်လှနဲ့အင်ဒီယားနာပြည်နယ်ဖော့ဝင်းမြို့က GHB မြန်မာနိုင်ငံတရားမျှတရေးနဲ့လူအခွင့်အရေးအဖွဲ့ကဦးမျက်စိုးတို့ဖြစ်ကြပါတယ်ပြီးခဲ့တဲ့အခုအော်တိုဘာလ22ရက်နေ့ကတုန်းကဒီပြည်သူ့လွှတ်တော်ထဲမှာတင်သွင်းတဲ့အစီရင်ခံစာတစ်စောင်မှာအခြေခံဥပဒေပြင်ဆင်တဲ့ပုံမှန်436ကိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့တိုင်းရင်းသားပါတီတွေကနေပြီးတော့ပြင်ဆင်ပေးပါလို့အကြံပြုထားကြပေမဲ့လို့တမတော်သားလွှတ်တော်ကိုယ်စားတွေကဒါကိုမပြင်မနဲ့လက်ရှိမူလအတိုင်းပဲထားပါလို့အကြံပြုထားရဆိုပြီးတော့ပြောသွားတယ်ခင်ဗျအဲ့တော့ဒီသတင်းထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာခရဲရိုက်ခတ်မှုတွေလည်းပဲတော်တော်လေးရှိပါတယ်ဘာလို့ဆိုတော့အခြေခံဥပဒေကိုပြောင်းလဲပေးဖို့တို့ကဒီပုံမှန်436ကိုပြင်ဆင်မှုရှိမှဖြစ်မယ်ဒါအပြင်လည်းပဲဒီလိုပြင်ဆင်ဖို့အတွက်ကပြည်သူ့တော်ကိုယ်စား85ရာခိုင်နှုန်းကဒီအနည်းဆုံးထောက်ခံရမယ်ဆိုတော့သတ်မှတ်ချက်တွေကလည်းရှိနေတယ်ဒီတော့ဒီအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ဆိုတဲ့ကိစ္စတော်တော်လေးကိုပဲအခုခက်ခဲလာပြီလို့ယူဆပြီးတော့ခရက်ရိုက်လာတာတွေဖြစ်ပါတယ်တိုင်းရင်းသားအဖွဲ့အစည်းတွေတိုင်းရင်းသားကိုယ်စားတွေကလည်းပဲပြင်ဆင်ခြင်းနဲ့ဒီပြည်သူအများစုကလည်းပဲ NLD ပါတီရဲ့ဦးဆောင်မှုနဲ့လက်မှတ်တွေရေးထိုးပြီးတော့တန်းနဲ့ချီပြီးတော့ပြင်ပေးပါဆိုပြီးတော့တင်ပြထားတယ်ဒီတော့ဒါမှမပြင်ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့ဆွေးနွေးကြပါတယ်ဦးညွတ်လှအစပြီးတော့ဒီကိစ္စကိုသုံးသပ်ပြပါလားခင်ဗျ
ဟုတ်ကဲ့ခင်ဗျာဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်ဒီ436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီရဲ့ရှင်းလင်းတင်ပြချက်မှာဒီပုံမှန်436ပြင်ဆင်ရေးအတွက်မူလအတိုင်းမပြင်ဆင်ပဲထားရှိဖို့သဘောထားမှတ်ချက်ကိုတွေ့ရတယ်လေကြီးညာတာတွေ့ရတယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းပြည်ပမှာရှိတဲ့ဒီမိုကရက်တစ်အင်အားစုတွေတိုင်းရင်းသားလူမျိုးအသီးသီးတွေသဘောထားနဲ့လုံးဝဖီလာဆန့်ကျင်နေတယ်အဲ့ဒါနဲ့တဆက်တည်းပဲကျွန်တော်တို့ကစိုးရိမ်လာတယ်2015ရွေးကောက်ပွဲကြီးကနီးလာသည်နဲ့အမျှဒီအာနာရှင်စေဆိုးရတပိုင်းဖြစ်တဲ့ကောင်းဆောင်တွေကနိုင်ငံရေးရတော်လောင်းစီရေးရတော်လောင်းဘာသာရေးရလူမျိုးရေးရတော်လောင်းရှုပ်ထွေးမှုတွေကိုနှီးမျိုးစုံနဲ့ကြံဆောင်လှုပ်ဆောင်နေတယ်။အဲ့ဒါကိုတွေ့နေရတယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီ436နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်တိုင်းရင်းသားအများစုရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပါအဝင်ဖက်ဒရယ်ထူထောင်ရေးကိစ္စတွေကိုပါမယိုးမသားတဲ့သဘောနဲ့ဒီစေအုပ်စုကနေနောက်ဆက်ဖြည့်ဆည်းဟန်တားမှုတွေကိုလှုပ်ဆောင်နေတယ်လို့ကျွန်တော်တို့မြင်တွေ့နေရတယ်။ဒါကြောင့်မလို့ဒီပြည်တွင်းငြိမ်းချမ်းရေးနဲ့ဒီအပြစ်ခတ်ရစဲဆွေးနွေးပွဲတွေမှာလည်းနီလန်းမျိုးစုံတုံးပြီးတော့နောက်ဆက်ဖြည့်စည်းနေတာကိုကြည်ချင်းအားဖြင့်တက်မတော်ကပြည်သူလူထုရဲ့ဆန္ဒကိုမျက်နှာမမူဘဲနဲ့သူတို့စိတ်ထင်ရကိုဆက်လုပ်ပြီးတော့သူတို့အာဏာတည်မြဲရေးအတွက်အာဏာကိုထိန်းထားဖို့ကြိုးစားနေတယ်ဆိုတာကိုကျွန်တော်မြင်တွေ့နေရတယ်။အဲ့လိုပဲတစ်ဆက်တည်းမှာပဲကျွန်တော်ပြောချင်တာကဒီ436ပြင်ဆင်ရေးကအခုနောက်ကဥက္ကမောင်ငိမ့်တင်ပြသလိုပဲပြင်ဆင်ဖို့အင်မတန်ခက်တယ်ပြင်မရရင်ကျွန်တော်တို့ဘာလုပ်မလဲဆိုတဲ့သဘောထားတွေလည်းကျွန်တော်တို့ဒီမှာအခုတော့ကျွန်တော်စဉ်းစားထားသလောက်တွေရှိပါတယ်ဒါကြောင့်မလို့ဘယ်လိုပြင်မလဲပြင်မရရင်ကျွန်တော်တို့ကဒီပြည်သူလွတ်တော်များဆိုင်ရာခုံရုံးတစ်ခုဖွဲ့ဖို့လိုမယ်အဲ့ဒီခုံရုံးကိုဖွဲ့နိုင်ဖို့အတွက်လွတ်တော်မှာတင်သွင်းဖို့လိုမယ်လို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်မလို့ဒီ436နဲ့2008ဖွဲ့စည်းပုံကြီးကပြည်သူလူထုရဲ့ဆန္ဒနဲ့လည်းမညီဘူးဆိုရင်ကျွန်တော်တို့ကကဘာကိုကြီးညာပြီးတော့ကဘာတန်တမာနီးအားဖြင့်ပြင်လို့စူးစမ်းကြည့်ဖို့လိုမယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့အဲ့တော့ဆရာဦးတင်ဆွေရောပြောအောင်ခင်ဗျဘယ်လိုများသုံးသပ်မိသလဲ
။ဟုတ်ကဲ့ခင်ဗျ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအကြောင်းတော့ကျွန်တော်တို့လူပေါင်းများများစွာနိုင်ငံရေးပါတီတွေရောအကောင်းဆုံးတွေရောနိုင်ငံရေးတက်ကြွလှုပ်ရှားသူတွေရောအများကြီးကျွန်တော်တို့ပြောခဲ့ကြပြီ
။ဟုတ်ပါတယ
်။အဲ့ဒါဒီဖွဲ့စည်းပုံအခြေခံအခြေတည်လာရရဲ့ဇလန်အကြောင်းတွေရောတည်ပြုတဲ့အကြောင်းတွေပြောခဲ့ပြီ။နောက်ဒီပွဲစည်းပုံနဲ့အလားလဲဟိုလက်ရှိအစိုးရနဲ့ရွေးကောက်ပွဲလုပ်ပြီးလက်ရှိအစိုးရနဲ့အုပ်ချုပ်နေတာခု၄နှစ်ခဲရောက်လာတဲ့အချိန်မှာဖွဲ့စည်းပုံကိုပြင်သစ်နယ်လို့ကြီးပြတဲ့အဲတောက်လျှောက်ပေါ့လေနောက်ပိုင်းမှာပြောလာတာဒီအနာရပုဂ္ဂိုလ်ဟိုတိုင်ဝမ်ကလည်းပဲပြောကြပါတယ်ဒါမို့လို့ဒီနေ့လွတ်တော်ထဲမှာဒီဆွေးနွေးကြတာမယ်ဆိုတော့တမတော်ကိုယ်စားလှယ်25ရက်ခိုင်နှုန်းကမပြင်သစ်ဘက်ကနေတယ်လို့ပြောလာတဲ့အချက်ကတော့အန်တမဟိုစိတ်မကောင်းဖြစ်တယ်လို့စိုးရင်စရာတန်ကောင်းတဲ့အချက်ဖြစ်ပါတယ်စိုးရင်စရာဆိုတဲ့အတိုင်းပမာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့ဒါစိတ်မကောင်းတာကတော့တမတော်ရဲ့ဂုဏ်သိက္ခာကိုဟိုဆက်ပြီးတော့ပိုကောင်းအောင်လုပ်မလားဆိုတဲ့မျှော်လင့်ချက်တွေကိုဒါမျှော်လင့်ချက်ဆုံးအောင်လုပ်လိုက်သလားလို့ကျွန်တော်တို့ကဟုတ်စိုးရင်ပါတယ်ခင်ဗျအဲ့တော့ဖွဲ့စည်းမှုကိုပြင်ဖို့ရရောဟောတနည်းဆိုလဲဒါဟိုရုပ်ကပွဲစင်းတဲ့လိုက်ချက်ခုဆိုတဲ့ကိစ္စတွေရောပြောကြတဲ့အခါမှာ အတီလူလူလူကအတိကကြရဲသွတ်တော်ကဆုံးဖြတ်မယ်ဆိုတော့အမတန်မှလှပပြီးတော့အမတန်မှအဲ့ကျင်းတဲ့ဆက်ကောင်းတဲ့စကလုံးပေါ်ဒီကိုတုံးညပါတယ်အာဏာပိုင်တွေဘက်ကကော်မရှင်တွေဘက်ကတကယ်တမ်းကြီးလိုက်ရင်ပြည်သူလူထုမှာအဲ့ဒီအခွင့်အာဏာနဲ့အဲ့လိုလူလုပ်ပိုင်ကိုမရှိသွတ်တော်ဆိုတာလည်းခုဆွေးနွေးတော့မယ်ဖွဲ့စည်းပုံပြင်မယ်လို့ဆွေးနွေးတော့မယ်လွတ်တော်ကိုနိုင်ကြလည်းပဲတကယ်တမ်းမင်္ဂန်စစ်မှန်တဲ့လူလူကိုကိုစားပြုတယ်လွတ်တော်လို့ပြောဖို့အတမှကိုမေကွန်းထုတ်ဆရာအများကြီးရှိတဲ့လွတ်တော်ဖြစ်တယ်လွတ်တော်ရဲ့ထဲမှာနာဂကကြီးတွေကိုမလွန်ဆန်နိုင်တာရောနောက်တခြားတခြားမလွန်နဲ့ဆန်နိုင်တယ်ရောရှိတယ်လူလွတ်တော်တဲ့ဒီနေ့အထောက်တစ်ခဲနဲ့စင့်ချီယူကောက်ပွဲပြီးလွတ်တော်ကိုကြည့်လို့ရှိရင်ဒါစစ်မှန်တယ်ဟလားမင်းဆန်နိုင်ခြင်းကိုကိုစားပြုတယ်လို့ပြောဖို့အတမှစိုးသေးတဲ့ခက်သေးတဲ့လွတ်တော်ဖြစ်တော့လွတ်တော်တည်းကဆုံးဖြတ်တာကိုရက်ကမမှန်ကန်ဘူးမတင့်လျော်သေးဘူးပေါ့လေဒါကြောင့်လည်းပဲ energy ကဥဆောင်ပြီးတော့ဟာလူလူကြမှာမျက်မှောက်ထိုးလှုပ်ရှားမှုတွေလုပ်ခဲ့ရတယ်နောက်တစ်ခါတိုင်းသားနိုင်ငံရေးအင်အားစုပါတီတွေကလည်းပြင်ကျင်ကြတယ်ဆိုတော့ဗမာပြည်ရဲ့နိုင်ငံရေးခင်ကျင်းကအရင်တော့တည်းကဟို၃ပိုင်းပေါ့လေဒေါ်အောင်ဆန်းစုကြည်ဥဆောင်တဲ့ဒီမိုကရေစီအင်အားစုတိုင်းသားအင်အားစုနဲ့တစ်ဖက်ကစစ်တပ်ခေါ်တက်မလို့ပေါ့လေခုဒီ၃ပုံညီဟာလေပဲခုအဲ့ကြိမ်မပြန်ဖြစ်နေတယ်ဆက်တိုင်းလာရင်သူနဲ့ဒေါ်အောင်ဆက်စီရဲ့ညီညွတ်နဲ့တွေ့ပြီးတော့လုံနိုင်အဲ깟နိုင်ပြီးတော့သဘောထားချင်းထပ်အပ်နေပြီးတော့တမလို့ကခုထိဆက်ပါလို့ဆက်ကွဲနေတာလေကွဲဖြစ်နေတာလေဆိုတော့အခြေအနေကိုခုတခါပြန်ပြီးတော့မိမောင်းထိုးလိုက်တော့ကဗမာနိုင်ငံရဲ့အနာဂတ်ဖွဲ့စည်းပုံပြင်ဆင်ရေးရဲ့အလားလာတွေဟာဓမ္မအနှုတ်သဘောဆောင်တယ်လို့ကျွန်တော်ကနားမှာဆွေးနွေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ဒီပုံမှန်436ကိုပြင်မှလည်းလုပ်လို့ရမယ်အဲ့တော့အခုထွက်လာတဲ့သတင်းတွေရကဒီပုံမှန်436ကိုမပြင်လို့ဘူးလို့တပ်မတော်ဘက်ကပြောထားတယ်ဆိုတဲ့အတွက်ကြောင့်ဒီတိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေကလည်းပဲအခုလောလောဆယ်မှာလက်မှတ်မထိုးနိုင်သေးဘဲနဲ့ဆွေးနွေးနေစေဖြစ်နေတဲ့ဒီတိုင်းရင်းသားအလုံးနဲ့ဟလာဟိုအပြစ်ခတ်ရဆဲရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ဖို့ကိစ္စကိုတော့မှပဲထိပါရိုက်ခတ်လာနိုင်တယ်ဆိုပြီးတော့ပြောလာတယ်အမြတ်ဆိုးအနေနဲ့ရောအခုကျွန်တော်တို့ဆွေးနွေးခဲ့တာတွေခုနပြောခဲ့တဲ့ကိစ္စတွေပေါ်မှာဘယ်လိုများမြင်မိပါလဲ
ကျွန်တော်အမြင်ကတော့2008ဖွဲ့စည်းပုံခြေခံဥပဒေစပြီးတော့စွဲလာခဲ့ဟိုကချိုးရင်းချက်တွေဟိုကပေါ့နော်အားနည်းချက်တွေအများကြီးရှိတယ်ပေါ့နောက်တစ်ချက်က2008ဖွဲ့စည်းပုံခြေခံဥပဒေကဆက်အစိုးရအလိုကျရေးဆွဲထားတဲ့ဥပဒေဖြစ်တယ်ဆိုတော့ဒီဥပဒေမှာက436မှမဟုတ်ဘူးဖွဲ့စည်းပုံခြေခံဥပဒေမှာပါတဲ့အခမ်းအနားပုံမှန်တိုင်းမှာသူ rap take ဆိုတဲ့ခုနပြောတဲ့ဒီ immunity ပေါ့အရင်တော့လူဖွေးချိုးဖောက်တာတွေဟလာအရင်တော့ဒီရာဇဝတ်ကျူးလွန်ခဲ့တဲ့လူတွေအဲ့ပေါ်မှာခုနပြောလို့ကျင်းသောခွင့်နဲ့ပေါ့ဗျာ immunity ရရှိတယ်ဆိုလိုတဲ့သဘောကဖွဲ့စည်းပုံအခြေခံဥပဒေမှာပုံမှန်တစ်ခုတည်းမဟုတ်အခမ်းအနားပုံမှန်တိုင်းမှာအားနည်းချက်တွေရှိနောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့2008ဖွဲ့စည်းပုံအခြေခံဥပဒေကဟလာကဘာပေါ်မှာတကယ်တမ်းဟလာဒီပြင်ဆင်တဲ့နေရာမှာအခက်အခဲဆုံးဥပဒေလို့ဟလာဒါဥပဒေပညာရှင်တွေကိုယ်တိုင်ကသုံးသပ်ထားတာရှိဆိုတဲ့အခါကျတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကဟလာဒီအဓိကလက်ရှိဟလာအုပ်ချုပ်ရေးမန္တလေးဟလာတရားရေးအင်မန္တလေးဟလာမန္တလေးသုံးခုကိုင်ထားတဲ့ခုနပြောလက်ရှိအစိုးရမှာကလည်းတာဝန်ရှိတကယ်လို့သူတို့ပြောင်းမယ်ဆိုလို့ရှိရင်သူတို့ကပြောင်းမှသာလဲဒီဖွဲ့စည်းပုံအခြေခံဥပဒေကပြောင်းလို့ရခုနကပြောလို့ကျွန်တော်တို့ကလွှတ်တော်မှာပြင်ကြမယ်ဆိုပြီးတော့ဟလာဒီဒေါအောင်ဆန်းစုကြည်တို့ NLD တို့ဟလာဒီဟလာတွေ့ဆုံပြန်လည်တင်မြှင့်ရေးဆိုပြီးတော့ဟလာဆက်တော်တွေဝင်သွားကြတာပဲတကယ်တော့ကြားရတာကျတော့ဟိုက၄နှစ်ရှိသွား၄နှစ်ရှိတဲ့အချိန်မှာဟလာဟလာကဘာပေါ်မှာကဘာကိုလှည့်ပြီးတော့သူကပြောတယ်ဟလာဒါလူလူကထောက်ခံလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးမှာပဲလို့ပြောတယ်ဟို၄နှစ်ရှိသွားပြီ2015ယူကောက်ပွဲကလာတော့ဟလာအခုတက်ဒီဖွဲ့စည်းပုံအခြေခံဥပဒေကဘယ်အခါအပြင်မှာလဲဟလာဘလို့ပြင်မှာလဲဟလာဘလောက်ကြာမှာလဲဆိုရဲဟလာဒီ time frame လည်းမရှိဆိုလိုတဲ့သဘောကဗမာပြည်ရဲ့အနေအထားကဘာလဲဆိုတော့ခုနပြောလို့ပေါ့ဒီသူတမုတ်ညာထဲမှာညွတ်တော့မယ်စင်မော်တစည်းလို့ဖြစ်ဆိုတော့ဘာမှရေရာမရှိဘူးဟလာဖွဲ့စည်းပုံအခြေခံမပြင်နိုင်လို့ရှိရင်ခုနကပြောတဲ့ဒီဟလာငြိမ်းချမ်းရေးတို့ပြန်ဆိုတာတရားဥပဒေစိုးမိုးရေးတို့ကဘာမှဖြစ်မှာမဟုတ်ဟလာအခုဗမာပြည်မှာဖြစ်နေတဲ့ဟလာလူမျိုးရေးဘာသာရေးကိစ္စတွေဟလာနောက်တစ်ချက်ကဥပဒေမဲ့ဟလာဒီသတင်းတောက်တွေကိုဟလာတစ်တက်တဲ့ကိစ္စတွေဒါတွေကခုနကပြောတဲ့တရားရေးစိုးမိုးမှုမရှိတာတရားရေးဥပဒေစိုးမိုးမှုမရှိတဲ့ဆိုတဲ့ဥစ္စာကခုနကပြောတဲ့ဖွဲ့စည်းပုံအခြေခံခိုင်မာမှုမရှိလို့ဖွဲ့စည်းပုံအခြေခံဥပဒေမှာပြောတာပေါ့အားနည်းချက်တွေရှိနေဖြစ်တာဆိုတော့ဒီဖွဲ့စည်းပုံအခြေခံကိုပြင်နိုင်ရမယ့်လူကခုနပြောတဲ့အခုလက်ရှိအုပ်ချုပ်နေတဲ့စစ်အစိုးရမှသာတာဝန်ရှိတယ်လို့ပဲကျွန်တော်သုံးသပ်တယ
်။ဟုတ်ကဲ့အခုကိုမြတ်စိုးပြောသလိုပဲဒီအခြေခံဖွဲ့စည်းပုံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ခက်ခဲအောင်လည်းပဲ ဖက်ဖက်ကနေပြီးတော့ဒေါင်းစီအောင်ရေးဆွဲထားတယ်ဆိုတာဟာလားတော်တော်များများကသုံးသပ်ဝေဖန်နေကြတာပါပဲဒီတော့အခုပြောသလိုပဲဘာကိုပဲပြင်ရင်ပြင်ရင်အနည်းဆုံး85ရာခိုင်နှုန်းကျော်ရမယ်လို့သတ်မှတ်ထားပြီးတော့ဒီတက်မတော်ကကိုယ်စလဲတွေက25ရာခိုင်နှုန်းနေရာယူထားတဲ့ခါကျတော့ဒီတက်မတော်ကိုယ်စလဲတွေတဲကနေပြီးတော့ဖောက်ထွက်လာပြီးဟလားထောက်ခံမှသာလျှင်ပြင်ဆင်ချက်တွေကိုလုပ်လို့ရမယ်ဆိုတာဒါကတော်တော်လေးဟိုပဲပေါ့နော်မလွယ်တဲ့ကိစ္စလို့ဆိုရမှာပါကဲပြောပါအောင်ခင်ဗျာဥညွန့်လှလည်းပဲဒီကိစ္စတော်တော်လေးလေးနဲ့နဲ့လေ့လာထားသုံးသပ်ထားတယ်ဆိုတော့ကဆက်ပြီးတော့ကြားပြစေဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုကဆရာတင်းပြောသွားသလိုပဲဒီမှာတို့အစိုးရသဘောထားတွေကလည်းတွေ့နေရတယ်လွတ်တော်ကနေဆုံးဖြတ်မယ်ဆိုတဲ့နေရာမှာတကယ်တမ်းကျတော့လွတ်တော်ထဲမှာပြန်ကြည့်ရင်ကျွန်တော်လူကတိတ်မရှိဘူးအတိုက်ခံရသူကအားနေတယ်အဲ့ဒါကြောင့်မလို့ဘယ်လိုမှလွတ်တော်ကနေပြင်ဆင်လို့လဲရနိုင်မယ်အကြောင်းတရားမရှိဘူးနောက်အတိုက်ခံကလည်းလူနည်းစုဖြစ်နေတယ်ဒီတော့ကျွန်တော်တို့ကဒီဘာလုပ်ရမလဲဆိုရင်အရင်ဆုံးဒီလွတ်တော်ထဲမှာဒီတမသားအစိုးရကိုအရင်ဆုံးဖယ်ထုတ်ပြရမယ်ဗျအဲ့ဒါကဒီမိုကရေစီနီးလမ်းမကြဘူးလုံထုံးလုံနီးလည်းမဟုတ်ဘူးကမ္ဘာမြင်ကွင်းမှာလည်းမကောင်းတဲ့အနေအထားလူတိုင်းလည်းသိတယ်သူတို့ကိုယ်တိုင်းလည်းသိတယ်အဲ့ဒါကြောင့်မလို့အချက်မရှိမထိုင်ပါနဲ့ဒီတမသားအစိုးရကကျွန်တော်တို့မဲပေးထားတာမဟုတ်ဘူးသူတို့ရဲ့သဘောထားတစ်ခုတည်းနဲ့ပဲဒီဟာကြီးတစ်ခုလုံးကိုမပြင်နိုင်ဘူးဆိုတဲ့ဟာကအများပြည်သူတရလုံးနဲ့တိုင်းသားပြည်သူတရလုံးကိုပါစော်ကားရရောက်တယ်ဒီတမသားလောက်ကတန်ပေါင်း50တန်ရှိတယ်လူလူကြီးရဲ့သဘောထားကိုဒါမျက်ွယ်ပြုတာလို့ကျွန်တော်တို့ကမြင်တယ်။ဒါကြောင့်မလို့ဘာပဲဖြစ်ဖြစ်ပထမအဆင့်အနေနဲ့ကျွန်တော်တို့ကပြင်မရရင်ရအောင်ပြင်နိုင်တဲ့နည်းလမ်းတွေကိုရှာကြမယ်။ကျွန်တော်သဘောကတော့နိုင်ငံတကာရဲ့ပုံစံတွေအရဆိုရင်ဒီပြည်သူလွတ်တော်များဆိုင်ရာခုံရုံးတစ်ခုဖွဲ့နိုင်ဖို့ဆိုတာလွတ်တော်မှာအစိုးတင်သွင်းပြီးတော့အဲ့ဒီလွတ်တော်ကနေပြီးတော့ပြည်သူလွတ်တော်တရားရုံးဆိုင်ပြည်သူလွတ်တော်များဆိုင်ရာတရားရုံးကနေပြီးတော့ဒီကိစ္စကို436ကိုပြည်သူ့ဆန္ဒနဲ့လည်းမညီတဲ့အတွက်ပြင်ဆင်ရမယ်ဆိုတဲ့ပုံစံနဲ့ကဘာကိုကြေညာပြီးတော့ကဘာတန်တမန်နီးနဲ့ပြင်မရနိုင်မယ်အဲ့ဒီလိုမှမရဘူးဆိုရင်တော့ကျွန်တော်တို့ပြည်သူလူထုတရလုံးရဲ့ထိုက်တန်တဲ့ပြစ်ဒဏ်ကိုဒီစစ်ဆိုးရခံရလိမ့်မယ်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေအားလုံးကလည်းတမတော်အပေါ်မှာတာဝန်လုံးဝရှိသွားမှာဖြစ်တယ်ဒါကြောင့်မလို့တမတော်အနေနဲ့လည်းပြည်သူနဲ့ထိတ်တိုက်ကျွန်တော်တို့မတွေ့စေရင်ဘူးကျွန်တော်တို့လည်းထိတ်တိုက်မတွေ့လို့အကောင်းဆုံးအနေထားနဲ့တိုင်းပြည်ရဲ့နောင်အနာဂတ်အရေးနဲ့ပြည်သူလူထုကိုမျက်နှာမူပြီးတော့ပြည်သူသားလျင်မိပြည်သူသားလျင်အဖဆိုတဲ့ဆောင်ပုဒ်ကိုတမတော်ကလက်ကင်ထားပြီးတော့ပြည်သူသဘောထားဆန္ဒနဲ့ကိုက်ညီတာတွေကိုလက်ခံကျင့်သုံးရမှာဖြစ်တယ်လို့ကျွန်တော်တို့ကပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျဒီသတင်းတွေထွက်လာပြီးတဲ့နောက်ပိုင်းမှာပေါ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းပဲအခြေခံဖွဲ့စည်းပုံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်တရားဥပဒေနဲ့အညီဆက်လက်ပြီးတော့စ조사သွားမယ်ဆိုပြီးတော့ဟိုတနေ့ကပြောသွားတာကြားလိုက်ပါတယ်ကျွန်တော်တို့ဒီ RFA ကနေပြီးတော့ NLD ပါတီဘိုအလုပ်မှုဆောင်ကော်မတီဝင်ဦးထွန်းထွန်းဟင်ကိုဆက်သွယ်မေးမြန်းတော့အဲ့ဒီလိုပြောသွားတာကြားခဲ့ရပါတယ်အဲ့တော့ဘယ်လိုဆက်ပြီးတော့လုပ်မလဲဆိုတာတော့ကျွန်တော်တို့အခုတော့မလောလောဆယ်မှာမသိရသေးပါဘူးဒါမှမဟုတ်ခုနပြောသလိုဘယ်လိုနည်းနဲ့လှုပ်လို့ရနိုင်ဦးမလဲခုနကတော့ဥညွန့်လာပြောသလိုတမရသားကိုယ်စား25ရာခိုင်နှုန်းကိုဖယ်ထုတ်ဖို့ဆိုတာဘယ်လိုနည်းနဲ့ဖယ်မလဲဆိုတာလည်းပဲစဉ်းစားကြတွေးကြတွေဖြစ်လာပြန်ပါတယ်ဆရာဦးတင်ဆွေပြောပါအောင်ခင်ဗျ
ဟုတ်ကဲ့ခင်ဗျအဲဒီနေ့အစီတရားကိုခုန NLD ကပြောသလိုဒီ NLD ကဆောင်ရွက်နေတာတွေအားလုံးဟာဒီဥပဒေနဲ့အညီဖြစ်အောင်ဥပဒေတွင်းကနေဆောင်ရွက်မှုလမ်းကြောင်းပေါ်မှာ NLD ကအမြဲတမ်းလိုက်တာအမှန်ပါပဲအခုလည်းပဲဥပဒေကြောင်းအရ NLD ကဆက်သွားပဲဆိုတာလည်းတကယ်ဖြစ်ပါတယ်သို့တော်လည်းဒီမှာဖြစ်ပါမလားဆိုတော့မိကုံးကတော့ဟိုမဖြစ်ဖြစ်နိုင်တော့အောင်ကိုမရှိတော့နဲတဲ့ဥပဒေဘောင်တွင်းကလိုရမယ်အနေထားရှိတာဒါမှဝန်နေစရာကောင်းပါတယ
်ဟုတ်ကဲ့
တော်တော်တွေကជីជីဖွဲ့စည်းပုံရဲ့ဖွဲ့စည်းပုံမှာဟာလာပုံမှန်900ကျော်ကိုជីជីဘယ်လိုမှတကယ်အရေးကြီးတဲ့ချက်တွေကိုပြင်မရအောင်ဟိုလှုပ်ထားပြီးသားဖြစ်ပါတယ်အဲ့တော့ဒီဟာဘာပဲချင်းကိုသွားနေတယ်လဲဆိုတော့ဒီဖွဲ့စည်းပုံကိုမရေးခင်ကဒီမြန်မာစစ်အစိုးရတွေပေါ့လေအထူးသဖြင့်နာဝတာလက်ထက်ကကောင်းဆောင်တွေကဒီအင်ဒိုနီးရှားဖွဲ့စည်းပုံအင်ဒိုနီးရှားအခြေအနေကိုကြည့်ပြီးတော့ဟာလာတဖြည်းဖြည်းချင်းနဲ့ဟာလာ25ရာခိုင်နှုန်းပြီးတော့မချော့ချော့ချော့သွားပြီးတနည်းအားဖြင့်ဆိုတော့ဟိုနေဝင်ဖြစ်စင်ပေါ့လေကိုဥတီမလားဆိုပြီးသူမြည်ရခဲ့ကြတာဒါမှလည်းခု၄နှစ်ဟာလာတက်တန်းတစ်ခုလုပ်ပြီးပြီနောက်တက်တန်းအတွက်လည်းမပြင်သေးဘူးဆိုတော့ဟိုဒီစစ်အနာရှင်နဲ့စစ်တပ်ကြီးဆိုရေးကနေဝင်ဖို့နေနေတာဟာလာဟိုဒီဟိုထိတ်တဲ့တဲ့ကနေမရှိုးရင်သေးတဲ့သဘောကိုပြနေတော့ဒါစစ်တပ်ရဲ့တန်းကြီးပေါ်မှာနိုင်ငံတော်အပေါ်မှာထားတဲ့စေတနာဟာ ဟိုကောင်းလာသေးဘူးလို့ပြောရမှာပေါ့လေအဲ့တော့စစ်တပ်သူတို့ကောင်းလာမှာပဲပြင်ရမယ်အနေထားဆိုတာကတော့တိုင်းပြည်အတွက်လည်းမကောင်းစစ်တပ်အတွက်လည်းမကောင်းပါဘူးသို့တော်လည်းပဲအဲကျွန်တော်တို့ကြိုးစားရမှာတော့ကျွန်တော်တို့တာဝန်ပေါ့လေ NLD တာဝန်တိုင်းရင်းသားတွေတာဝန်ဟာလာနိုင်ငံရေးကြွကြွလှုပ်ရှားသူတွေတာဝန်ပြည်တွင်းကလူတွေတာဝန်ဟလာပြည်ပလူတွေလည်းအဲတာဝန်ရှိကြတော့ဝိုင်းရရမှာပဲမဖြစ်နိုင်ဘူးဆိုတာတော့မရှိဘူးအမှန်တမ်းမှခက်ခဲလွန်းတာကတော့အမှန်ပဲဒီတော့ကကျွန်တော်တို့ဆက်ပြီးတော့လှုပ်ကြလိမ့်မယ် NLD ကလည်းဟလာညံစွမ်းရှိသေးလောက်ဟလာပြည်သူလူထောက်ခံမှုရှိသေးလောက်လှုပ်ကြမယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့တမတော်တဲမှာလည်းပဲဟိုတမတော်ရာရှိတွေရောတမတော်ဟလာဟိုအငေရန်ရဲ့ဝန်ထမ်းတွေရောဟိုဟာစိတ်ဆင်နာမှန်တဲ့ပုံကိုယ်တွေရှိမှာတော့မှန်ပဲသို့တော်လည်းပဲသူတို့ကိုဟိုချုပ်ထားတဲ့ဟလာစိတ်ဥပဒေစိတ်စိတ်ကံစသဖြင့်လေအထက်မိတ်တွေကရှိနေတော့တော်တော်ကိုခက်သေးတော့ကဘယ်လိုဖြစ်အောင်လုပ်မလဲဆိုတဲ့အပိုင်းမှာဒေါ်အောင်ဆန်းစုကြည်အကြိမ်ကြိမ်တောင်းဆိုထားတဲ့လေပွန်ဆိုင်ဆွေးနွေးရေးကိုသွားနိုင်ရင်တော့ကနိလန်အကောင်းဆုံးကိုရှာတွေ့နိုင်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ NLD ဟာဒါကြောင့်လည်းပဲအဲတရားသဖြင့်ပြည်အကောင်းဆုံးအနေနဲ့အဆုံးဖြတ်ပေးနိုင်တဲ့ပုံစံတွေနဲ့တွေ့ကြပါတယ်လို့ပြောတဲ့လမ်းကြောင်းပေါ့လေဒါကြောင့်ဟိုဒီအခက်အခဲကြီးဖြတ်ကျော်ဖို့ကတော့အရေးကြီးတဲ့အကောင်းဆောင်လေးပေါ့လေလေးပွင့်ဆိုင်ဆွေးနွေးရေးကိုမဖြစ်ဖြစ်အောင်လုပ်ခြင်းအပြင်ဖြစ်အောင်လုပ်ပေးခြင်းအပြင်ဖြစ်အောင်သဘောတူပေးခြင်းအပြင်အခက်အခဲအခြေတဲတွေကိုကြော်လာနိုင်မှာဖြစ်ပြီးတော့တိုင်းပြည်ရဲ့အနာဂတ်တမရော်ရဲ့ကုန်သင်္ကာတွေလည်းကောင်းလာစရာရှိပြီးတော့ဖွဲ့စည်းပုံလည်းပြင်ဖို့အလားအလာကောင်းအောင်ပို့လာနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင
်ဗျာအကျွန်တော်ကတော့ထင်တယ်ဗျာဒီအရင်တော့ကျွန်တော်တို့ကအာနာတင်ဖိနစ်ကိုတိုက်တဲ့နေရာမှာဥပမာမိသားစုပေါ့ဗျာဦးနေဝင်တဲ့မိသားစုဟလာအတိုင်းဝိုင်းဟလာစူအာတူအတိုင်းဝိုင်းတိုက်ရတာဟုတ်အခုဗမာပြည်ရဲ့လက်ရှိအနေထားနိုင်ငံအနေထားကဟလာအာနာတင်ဆိုတဲ့ဥစ္စာက institution အနေနဲ့သူကဆက်တက်တစ်ခုလုံးအောင်နေပြီးတော့ဟလာ dominant ဥစ္စာပေါ့ဟိုစိုးမိုးထားတာနိုင်ငံရေးရောစီးပွားရေးရောအုပ်ချုပ်ရေးအကုန်လုံးစိုးမိုးထားတာအဲ့တော့တိုက်ရတဲ့နေရာမှာအမှန်တမ်းမှဟလာအာနာရှင်မိသားစုကိုတိုက်တာလည်းပို့ပြီးတော့ဒီနေရာဖြတ်ခဲတယ်အဲ့တော့ကျွန်တော်ကဘာဖြစ်တဲ့လဲတကယ်လို့ဒီ436မပြင်ဘူးဖွဲ့စည်းပုံအခြေခံဥပဒေမပြင်ဘူးဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့အကြံပေးချင်တာကဒီနေ့လက်ရှိအတိုက်အခံပါတီတွေအနေနဲ့ဟလာခုနပြောရလား2015ရွေးကောက်ပွဲတွေကိုဆန္ဒပြုစားဖို့ဂဘိမောက်ဖို့ဒီပြုစားဖို့လိုအပ်တယ်နောက်တစ်ချက်ကခုနပြောတဲ့ဂျားပြန်ဆိုရဖွဲ့ဖို့လိုအပ်တယ်လို့ကျွန်တော်အကြံပြုတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကနောက်ဟိုဘလိုခေါ်လဲဆိုတော့မတိုက်လို့ရှိရင်ရမှာမဟုတ်ဘူးဒီလိုပဲကျွန်တော်တို့နားလည်မှုပြန်လာအမျိုးသားပြန်လည်တင့်မြဲရေးဆိုရဲဟလာဒီသကလုံးသားလာလေးတွေနဲ့သွားနေလို့ရှိရင်အခုဟလာတက်တန်းတစ်ခုလည်းကုန်သွားပြီဟလာနောက်2026နဲ့ဟလာတက်တန်းတစ်ခုကုန်သွားပြီနောက်26နဲ့သွားတော့ဆိုတဲ့အခါကျတော့ဟိုဒီလိုမျိုးပြန်လည်တင့်မြဲရေးတို့ပြေဆုံးဆွေးနွေးနေတော့လုပ်ခင်မှာပေါ့အဲ့တော့ခုနကပြောသလိုဟလာဒီအေးကျွန်တော်တို့ pressure ပေးနိုင်တဲ့ international community တွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့ဟလာဖိအားပေးဖို့ဟလာဒီလက်ရှိအစိုးရကိုဖိအားပေးဖို့နောက်တစ်ချက်ကခုနပြောလို့ဖွဲ့စည်းပုံအခြေခံမပြေဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကခုန2015ရွေးကောက်ပွဲကတရားမျှတမှုရှိမှာမဟုတ်ဘူးဟိုဥစားပေါ့တရားမျှတမှုရှိတဲ့အတွက်ကြောင့်လို့ခုနပြောလို့သဘိမ့်မှာနောက်တစ်ချက်ဂျားပြအစိုးရဖွဲ့ဖို့ရည်ကြီးတယ်အဲ့ဒါကတော့ကျွန်တော်အကြံပြုတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီ NLD ပါတီကဟိုအရင်ဟိုမြို့ရွာတော်တော်များများမှာဟောပြောပွဲတွေလုပ်တယ်ပြီးတော့ဒီအခြေခံဥပဒေကိုပြင်ဆင်ပေးဖို့ဆိုပြီးတော့လက်မှတ်တွေစုဆောင်းကောက်ခံခဲ့တာသမ်းနဲ့ချီပြီးတော့ရပါတယ်အဲ့ဒီထဲကမှပြည်သူ့လွှတ်တော်ကိုတင်ပြလိုက်တဲ့စီရင်တယ်မှာဆိုရှင်၅သန်းကျော်ပါရှိတယ်ဆိုတော့ကျွန်တော်တို့ကြားသိခဲ့ရပြီးဖြစ်ပါတယ်ဒီထဲမှာလက်မှတ်မထိုးဘဲနဲ့လူလားနေတဲ့လူတွေကလည်းပဲအများကြီးရှိအောင်မှာပဲဒီတော့နိုင်ငံရေးအတိုင်းဝိုင်းကရောတတ်ထဲကရောဟာလာပြည်သူအများကြားမှာရောဒီအခြေခံဖွဲ့စည်းပုံဥပဒေကြီးထဲမှာပြင်ဆင်တင်တာတွေရှိတယ်ဆိုတာကိုသိမြင်နေကြပြီဆိုလို့ရှိရင်ဒါကိုပြင်နိုင်ဖို့အတွက်ကိုတော့အားလုံးစူးစမ်းကြရမှာပေါ့ဟုတ်လားစူးစူးပူပူနဲ့ဖြစ်မလာဘဲနဲ့တိုင်းပြည်အထိမနာအောင်လုပ်နိုင်ဖို့ကလည်းပဲတော်တော်လေးတော့ချင်းချင်းချင်းချင်းစဉ်စားစားလုပ်ကြရမှာပေါ့လေနေကုန်းကျုပ်အနေနဲ့ပြောစရာရှိတာလေးတွေခြုံပြီးတော့ပြောစီချင်ပါသေးတယ်ဦးညွန့်လှစပြောပါလားခင်ဗ
ျဟုတ်ကဲ့ခင်ဗျအေးကျွန်တော်တို့အမြဲကြားနေရတာကဘုသိမ့်ဆိုင်အစိုးရအနေနဲ့တန်ရှင်းသောအစိုးရပွင့်လင်းသောအစိုးရပြည်သူ့အတန်ကိုနားထောင်နေပါတယ်ဆိုတဲ့အစိုးရအနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့အကြတဲ့တွေဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီအကြတဲ့တွေကိုဖြည့်ရှင်းနိုင်ဖို့အတွက်အစိုးရကိုယ်တိုင်နော်ကြီးကြပ်ပြီးတော့ပြည်သူ့ဆန္ဒခံယူပွဲကိုလုပ်ကြည့်ပေးလိုက်ပါလားဗျာအဲ့ဒါဆိုရင်ပြည်သူရဲ့အတန်ကိုနားထောင်ပြီးတော့အဲ့ပြည်သူရဲ့အတန်အတိုင်းတမတော်ကြီးတစ်ခုလုံးအနေနဲ့ပါလိုက်လျောမယ်ဆိုရင်အားလုံးအဆင်ပြေချောမွေ့သွားမယ်နိုင်ငံအတွက်လည်းကောင်းမယ်အနာဂတ်အတွက်လည်းကောင်းမယ်အဲ့ဒီလိုမှမဟုတ်ဘဲနဲ့အင်းမာနေမယ်ဆိုရင်တိုင်းပြည်သားနဲ့နာပြီးတော့လူလူတွေကအခုနပြောလမ်းပေါ်ထွက်လာတဲ့အဆင်မျိုးရောက်လာပြီဆိုရင်တော့ အဲ့ဒါကဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဦးသိန်းစိန်အစိုးရမှာတာဝန်ရှိပါတယ်တုံတရာပြဿနာတွေမမျှော်လင့်မဲ့ဖြစ်ပေါ်လာတဲ့အကြောင်းရင်းတွေကဦးသိန်းစိန်အစိုးရနဲ့မင်းအောင်လှိုင်တို့မှာသာလင်းတာဝန်ရှိတယ်လို့ကျွန်တော်ပြောကြကြပါတယ်ခင်ဗျာဒါကြောင့်မလို့တမတော်အနေနဲ့ပြည်သူသာမိပြည်သူသာအဖဆိုတဲ့ဆောင်ပုဒ်ကိုကင်ပြီးတော့ပြည်သူအတန်ကိုနားထောင်ပြီးတော့ referendum ကိုအမြန်ဆုံးပြည်သူဆန္ဒခံယူပွဲခေါ်ပေးပါလို့မြစ်တာရက်ခံပါတယ
်ဟုတ်ပါပြီခင်ဗျာကဲဆရာဦးတင်ဆိုရောခင်ဗျာ
ဟုတ်ကဲ့အဲကျွန်တော်ဖြစ်ချင်တာလေးဘာတွေပင်ထားဖို့လေလက်တွေ့ကတော့မကြခင်မှာလွတ်တော်ထဲမှာဒီရေးကိုဆွေးနွေးကြတော့ဆွေးနွေးတဲ့အခါမှာလူပြည်သူလူထုအားလုံးကနားစိုက်ပြီးတော့ထောင်နေရမယ်အတန်ကတော့25ရာခိုင်နှုန်းလောတမတော်ကိုယ်စားလှယ်တွေရဲ့အတန်ပဲဖြစ်ပါလိမ့်မယ်။ဒါကြောင့်တမတော်ကိုယ်စားလှယ်တွေဟာအခုချိန်မှာမိငုံရေးပြီးသားဖြစ်နေနေပေါ့လေ။ပြန်လာစဉ်းစားပြီးတော့နှစ်ခါပြန်သုံးခါပြန်စဉ်းစားပြီးတော့တမတော်ရဲ့ဂုဏ်သိက္ခာရောတိုင်းပြည်ရဲ့အနာဂတ်ကိုကြည့်ပြီးတော့မှန်ကန်တဲ့ဆွေးနွေးချက်တွေထွက်ပါစေလို့ကျွန်တော်မြစ်တရားခံတောင်းဆိုပါတယ်။နောက်တစ်ခါတမတော်ကိုယ်စားလှယ်မဟုတ်ဖဲနဲ့ NLD နဲ့တခြားဒီမိုကရေစီနဲ့တိုင်းရင်းသားမဟုတ်ဖဲနဲ့တခြားနိုင်ငံရေးပါတီတွေသူတို့ဟိုကြက်ခိုင်ဖွံ့ဖြိုးရေးပါတီကလည်းပဲကြက်ခိုင်ဖွံ့ဖြိုးရေးပါတီနောက်ထပ်အသက်ဆက်ရှင်ဖို့ဟလာလူလူကြားမှာလှုပ်ရှားနိုင်ဖို့အတွက်ဒီလွတ်တော်မှာဘာဆွေးနွေးမလဲဆိုတဲ့အချက်ဒီပေါ်ကိုလူလူကစောင့်ကြည့်နေမယ်လို့လည်းကျွန်တော်ယုံကြည်ရတယ်ကြက်ခိုင်ဖွံ့ဖြိုးရေးပါတီဒီလည်းပဲပြီးခဲ့တဲ့ကာလတွေလို့မဟုတ်ဖဲနဲ့ဟလာအသက်ဆန်းသက်တဲ့ပြည်သူလူထုဘက်ကရက်တည်တဲ့ဆွေးနွေးချက်တွေဆွေးနွေးကြပါဆွေးနွေးပေးသင့်တယ်လို့ကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ခင်ဗျာကိုမြဆိုးပါခင်ဗျာနေကုန်းကျုပ
်ဟောကျွန်တော်အနေနဲ့ကတော့ဒီနေ့လက်ရှိဟိုဟလာတိုင်းပြည်ကိုအုပ်ချုပ်နေတဲ့ဦးဆောင်နေတဲ့ဖြစ်ခေါင်းဆောင်တွေကျွန်တော်ကအယုံကြည်မရှိဘူးဘာလို့လဲဆိုတဲ့အခါကျတော့ရင်းနှောင်းကလည်းဟလာဟိုကျူးလွန်ခဲ့တာရှိတယ်ရှိတဲ့အခါကျတော့အခုပဲသူတို့ဟလာကျူးလွန်ပြီးတော့နောက်ဟလာရက်သားစုအနေနဲ့ဟလာပြောက်ပြင်းပြောင်းလဲလုပ်နေပါတယ်လို့ပြောနေကြဒါပေမဲ့ဟလာအခုက time frame 2 minute ဟလာ26နဲ့လည်းကျော်သွားပြီအခုအနာရပြီလင်းနဲ့လည်းကျော်သွားပြီဘာမှပြောင်းလဲမှုမရှိဘူးအဲ့တော့ကျွန်တော်အနေနဲ့ကပြောချင်တာကတော့ဒီနေ့ဗမာပြည်ပြည်လင်းထဲမှာတိုက်ခံပါတီတွေရောတိုက်ခံအင်အားစုတွေရောဟာလာမယ့်2015အခုဒီဖွဲ့စည်းပုံအခြေခံပြည်စင်ဥပဒေအရနိုဝင်ဘာ13ရက်နေ့မှာသူတို့ဟာစာရန်ထွက်ဟာစာရန်ထွက်ပြီးတဲ့အခါကျ2055မှာပြင်ဆင်ထားဖို့ရည်တည်တယ်အဲ့ပြင်ဆင်ထားဖို့ကခုနကပြောတဲ့ဗာပြင်ဆင်မလဲဆိုတော့ကျွန်တော်အကြံပေးချင်တာကတော့ဂျားဖြက်အစိုးရတစ်ခုပေါ်ဖို့ဟာဖွဲ့စည်းပုံဥပဒေဟိုကတော့ပြင်မှာမဟုတ်ဘူးအဲ့တော့ဂျားဖြက်အစိုးရကိုဖွဲ့နိုင်အောင်ပြင်ဆင်ထားဖို့ရည်တည်တယ်လို့ကျွန်တော်စိုက်တွန်းတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုကျွန်တော်တို့အချိန်လည်းပဲပြည့်နေပြီမို့လို့ဒီဆွေးနွေးပွဲတော့ဒီမှာပဲရန်နာပါရစေအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့ဒီ1990ပြည့်နှစ်ရွေးကောက်ပွဲမှာပလဲမျိုးနယ်မဲဆန္ဒနယ်ကနေရွေးခံခဲ့ရတဲ့ဒေါက်တာဦးတင်ဆွေပြီးတော့ကနေဒါနိုင်ငံတော်ရွန်တိုမြို့မှာအခြေစိုက်ရှိနေတဲ့မြန်မာကျောင်းသားများဒီမိုကရက်တစ်အဖွဲ့ကပြည်ပရေးရာတာဝန်ခံဦးညွန့်လှနဲ့အင်ဒီယားနာပြည်နယ်ဖော့ဒ်ဝင်းမြို့က JHB မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ကဥမျှဆိုးလို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြစေခင်ဗျာတော်တာရှင်ပေါင်းလဲကိုစိတ်နှပြချမ်းမွှန်းလန်းကြပါစေ